မြန်မာစစ်တပ်ကဆန္ဒပြသူတွေအပေါ်ဖြိုခွင်းနဲ့လုပ်ရဟာလက်ခံနိုင်ကြမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတနင်္လာနေ့မှာပြောဆိုလိုက်ပြီးနိုင်ငံတွင်းမှာအကြမ်းဖက်မှုတွေရပ်ဖို့ကိုလည်းတောင်းဆိုလိုက်ပါတယ်
။ The Myanmar military's refusal to respect the inalienable rights of the Burmese people and to defend
မြန်မာလူထုရဲ့မိုးရွာပါအခွင့်အရေးကိုလေးစားဖို့နဲ့ပြည်သူတွေရဲ့အခြေခံရပိုင်ခွင့်တွေကိုကာကွယ်ပေးဖို့ကိုပါမြန်မာစစ်တပ်ကနင်းပယ်ထားတာဟာလုံးဝလက်ခံနိုင်ကြမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။မြန်မာပြည်သူတွေရဲ့မိုးရွာပါအခွင့်အရေးကိုလေးစားဖို့နဲ့လူထုရဲ့အခြေခံခံစားခွင့်တွေကိုကာကွယ်ပေးရေးကိုမြန်မာစစ်တပ်ကငြင်းဆန်ထားတာဖြစ်တယ်လို့လည်းစင်ကာပူနိုင်ငံကနိုင်ငံတကာမဟာဗျူဟာလေးလာရေးဌာနမှပြပခဲ့တဲ့အခမ်းအနားတစ်ခုအတွင်းအမေရိကန်ကာကွယ်ဝင်ကြီးအော့စတင်ကအထက်တွင်ပြောဆိုခဲ့တာဖြစ်ပါတယ်။စစ်တပ်ဆိုတာဟာပြည်သူကိုအလို့အကျွေးပြုဖို့သာဖြစ်ပြီးတခြားကိစ္စတွေလုပ်စရာမရှိဘူး။ဒါကြောင့်မြန်မာစစ်တပ်အနေနဲ့ရင်းရှိခံမဲ့ငြင်းချင်ရေးကိုဖော်ဆောင်နိုင်ရေးအတွက်နဲ့အရှိတောင်အာရှနိုင်ငံများအပြင်အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုလိုက်နာဆောင်ရွက်ဖို့တိုက်တွန်းတယ်လို့အမေရိကန်ကာကွယ်ဝင်ကြီးကပြောဆိုခဲ့တာပါ။အာဆီယံဟာအဓိကကျတဲ့အခမ်းအနားဒါမှမဟုတ်လေအဓိကကျတဲ့အခန့်ကဏ္ဍကနေပါဝင်ဆောင်ရွက်နိုင်ကြောင်းမြမကိစ္စပြည်လေရေးဆောင်ရွက်ဖို့အာဆီယံဖွဲ့စည်းကိုဆက်လက်အပိတ်ထောက်ခံကြောင်းလဲအမေရိကန်ကာကွယ်ရေးဝန်ကြီးအော့စတင်ကပြောဆိုခဲ့ပါတယ်ရှင်